င်္ဂလာညနေခင်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာလ12ရက်သတင်းလာနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်ကိုလိုင်းတူမီတာ7925ရောကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနှောင်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
။ကျမကတော့ဆုမြတ်မော်ပါရှင်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာတော်မီတွေအရှိန်ပြင်းပြင်းဆက်လက်လောင်ကျွမ်းနေတဲ့ဒါကြောင့်မို့လို့တိတ်ဆုံးသူ30ထက်မနည်းရှိနေပါပြီ။တွေ့မြင်ရတဲ့လက်တွေ့အခြေအနေတွေအရရိုဟင်ဂျာဒုက္ခသည်တွေပြန်နေရမယ့်နေရာမှာရေရှည်ရပ်တည်နိုင်အောင်လှုံ့လောက်တဲ့အနေအထားမျိုးမတွေ့ရသေးဘူးလို့အမေရိကန်ဒုလက်ထောက်ဝန်ကြီးကပြောကြားခဲ့ပါတယ်ဒီလိုသတင်းတွေကိုတော့ကိုရန်နိုင်နဲ့ကြေညာပေးပါမယ်
ကောင်းပါပြီရှင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဟာစင်ကာပူနိုင်ငံမှာဒီကနေ့ကျင်းပတဲ့အာဆီယံစီးပွားရေးနဲ့ယင်းနှင်းမြှုပ်နှံမှုထိပ်သီးအစည်းအဝေးကိုတက်ရောက်ပြီးတော့စီးပွားရေးလုပ်ငန်းတွေလာရောက်ယင်းနှင်းမြှုပ်နှံဖို့အခုလိုဖိတ်ခေါ်လိုက်ပါတယ်
I would like to take this opportunity to welcome our ASEAN friends to invest in Myanmar.In such priority sectors, priority for us, but I think...
အပြည့်စုံကတော့နောက်ပိုင်းမှာကြားကြမှာပါရှင်။ဒါအပြင်မြန်မာနိုင်ငံတွင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေတိုးတက်လာစေဖို့ရည်ရွယ်ပြီးဝန်ကြီးဌာနတည်တခုဖွဲ့စည်းဖို့အစိုးရကပြင်ဆင်ဆောင်ရွက်နေတဲ့တဲ့နဲ့နိုင်ငံတကာသတင်းဆောင်မှတ်မှာတော့အမေရိကန်ပထမကဘာစစ်ကြီးပြီးဆုံးတဲ့နှစ်တရာပြည့်အခမ်းအနားကျင်းပရာပြည်သူနိုင်ငံကိုတွားရောက်တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ခီးစဉ်တွင်အငင်းပွားစရာကိစ္စတချို့ထွက်ပေါ်ခဲ့တဲ့သတင်းကိုကြားမောက်ဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမဆူမျက်မွန်နဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာတော်မီတွေအရှိန်ပြင်းပြင်းနဲ့ဆက်လက်လောင်ကျွမ်းနေပါတယ်။လူသိဆုံးမှုတွေရှိတဲ့တော်မီကိုမငိမ့်တက်နိုင်သေးပဲပြင်းထန်တဲ့လေတိုက်နှုံနဲ့ခြောက်တွေ့တဲ့ရာသီဥတုကြောင့်အခြေအနေပိုပြီးတော့ဆိုးစေပါတယ်။မိကြောင့်မို့လို့သိဆုံးသူ31ယောက်ထက်မနည်းရှိနေပြီ။ကြဲကြဲပြန့်ပြန့်မိလောင်ပြကြနေတဲ့နေရာတွေစီကိုကဲဆဲရေးတွေရောက်ရှိစစ်ဆင်းနေတာနဲ့အတူသိဆုံးသူအရေအတွက်နောက်ထပ်တိုးနှိုင်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းမှာလောင်ကျွမ်းနေတဲ့မိကြီးကိုမိသက်တပ်ဖွဲ့ဝင်8000ကျော်စူးစမ်းနှိမ့်တက်နေကြပါတယ်။ပြည်နယ်မြောက်ပိုင်းမှာလောင်နေတဲ့မိကို Campfire တောင်ပိုင်းမှာလောင်နေတဲ့မိကို Woolly Fire နဲ့ Hail Fire လို့သုံးနှုန်းခေါ်နေကြပါတယ်။မြောက်ပိုင်းမှာသေဆုံးသူ29ယောက်ရှိပြီးတော့သေသလားရှင်သလားမသိရသေးသူ228ယောက်ရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။တောင်ပိုင်းမှာလည်းသေဆုံးသူ2ယောက်ရှိပါတယ်။ Los Angeles မြို့အနောက်မြောက်ဖက် Ventura မြို့နယ်မှာအိမ်ပေါင်း 9,000 ခွဲလောက်မိဘအန္တရာယ်စိုးရိမ်နေရပါတယ်။ပိုင်ဆိုင်မှုတွေကနိုင်တဲ့လောက်သာတည်ပြီးတော့ထွက်ဘေးလွတ်ရာကိုထွက်သွားနေရသူလည်းတောင်းချီပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာ Student Kilometer 400ထက်မနည်းမိလောင်ကျွမ်းခဲ့ပြီးတော့အိမ်ပေါင်း 6,500 ထက်မနည်းစီးပွားရေးအဆောက်အုံပေါင်း260လောက်ဆုံးရှုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပြည်နယ်သမိုင်းမှာမိကြောင့်ပျက်စီးဆုံးရှုံးမှုဟာအဆိုးဆုံးဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကရဲစစ်ဆေးဂိတ်တစ်ခုအနီးမှာဒီကနေ့အသေးခံဘုံးခွဲသူတဦးကဖောက်ခွဲတိုက်ခိုက်ခဲ့တာကြောင့်ရဲအမှုဒဏ်အပါအဝင်လူ6ဦးထက်မနည်းသေဆုံးပြီးတော့အနည်းဆုံး20လောက်ထိခိုက်ဒဏ်ရာရသွားပါတယ်။သေဆုံးသူတွေထဲမှာအမျိုးသမီး3ဦးပါဝင်ပြီးတော့အမျိုးသား2ဦးနဲ့စစ်တပ်မိသားစုဝင်2ဦးပါဝင်ပါတယ်။ကဘူးမြို့လေကျောင်းတစ်ကျောင်းသားကရဲစစ်ဆေးဂိတ်နာကိုလမ်းလျှောက်လာပြီးတော့သူကိုယ်သူဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အခုချိန်ထိပဲအဖွဲ့အစည်းကမှသူတို့လက်ချက်ဆိုပြီးတော့ပြောတာတော့မရှိသေးပါဘူး။ဖောက်ခွဲတိုက်ခိုက်ခဲ့တဲ့နေရာမှာတိုက်ခိုက်မခံရခင်တနအီလောက်ကအာဖဂန်နစ္စတန်နိုင်ငံတွဲပြည်နယ်နှစ်ခုကလုံခြုံရေးအားနည်းချက်တွေကိုထောက်ပြပြီးတော့ရာနဲ့ချီတဲ့လူတွေစုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
ဂျော်ဒန်မြစ်အနောက်ဘက်ကဂါဇာဒေသမှာအကြမ်းဖက်မှုတွေဖြစ်ပွားနေတဲ့အတွက်ပါရီမြို့တော်ရောက်နေတဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူဟာပြင်သစ်ခီးစဉ်ဖြတ်ပြီးတော့အစ္စရေးကိုပြန်သွားခဲ့ပါတယ်။ပထမကဘာစစ်ပွဲပြီးဆုံးတဲ့နှစ်တရာပြည့်အခမ်းအနားကိုအစ္စရေးဝန်ကြီးချုပ်နက်တန်ယာဟူကပါရီမြို့တော်မှာတက်ရောက်ခဲ့တာပါ။ပါလက်စတိုင်း6ယောက်နဲ့အစ္စရေးစစ်သား1ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုတွေဘာကြောင့်ဆဖြစ်တယ်ဆိုတာအခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဟာမတ်စ်အဖွဲ့တပ်မှုတစ်ယောက်ကိုဖမ်းဆီးနိုင်ဖို့အစ္စရေးကဂါဇာမှာလျှို့ဝှက်စစ်ဆင်ရေးတစ်ခုလုပ်နေတယ်လို့ဟာမတ်အဖွဲ့ကပြောပါတယ်။ဒီကိစ္စကိုဖုံးကွယ်လမ်းလွှဲတဲ့အနေနဲ့အစ္စရေးတို့ကလေကြောင်းတိုက်ခိုက်မှုတွေလုပ်နေတယ်လို့လည်းဆိုပါတယ်။အထူးတပ်ဖွဲ့ဆင့်ဆင်ရေးလို့ဆိုတဲ့စစ်ဆင်ရေးနဲ့ပတ်သက်လို့တော့အစ္စရေးဘက်ကအသေးစိတ်ထုတ်ပြောခြင်းမရှိပါဘူး။ဂါဇာဒေသဘက်ကိုအစ္စရေးဘက်ကနေပြီးတော့ rocket ဒုံးကျည်တော်တော်များများနဲ့ပစ်ခတ်ခဲ့ပါတယ်။ဟာမတ်စ်ဖွဲ့ထိန်းချုပ်ထားတဲ့ဂါဇာဒေသတည်ငြိမ်စေဖို့ရည်ရွယ်ပြီးတော့ကတားနိုင်ငံကပေးတဲ့ဒေါ်လာ15သန်းကိုဂါဇာကိုလွှဲပြောင်းခွင့်ပေးဖို့ဆုံးဖြတ်တဲ့အပေါ်အစ္စရေးဝန်ကြီးချုပ်ကကာကွယ်ပြောဆိုခဲ့ပြီးနောက်မှာပဲအခုလိုတိုက်ခိုက်မှုတွေဖြစ်နေတာပါ။အ
ီရန်နိုင်ငံကဂျော်ဒန်နောက်ခံပေးထားတဲ့ဟူသီတပုံတွေနဲ့ဆော်ဒီဦးဆောင်တဲ့ညမောက်တပ်ဖွဲ့တွေဟာယေမန်နိုင်ငံကအဓိကစစ်ကမ်းမြို့ဖြစ်တဲ့ဟူဒီဒါမြို့လမ်းတွေပေါ်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွေကြောင့်ရဲသား9ယောက်ထက်မနည်းသေဆုံးခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်။ညမောက်တပ်ဖွဲ့တွေဟာတပုံတွေကိုမြို့တွေကနေတိုက်ထုတ်နိုင်ဖို့အတွက်လုပ်နေတယ်လို့ယေမန်စစ်တပ်ကိုထောက်ခံတဲ့တာဝန်ရှိသူတဦးကပြောပါတယ်။တပုံတွေကအဲ့ဒီစစ်ကမ်းကိုထိန်းချုပ်ပြီးတော့အစားအသောက်တွေ၊စေဝါးတွေနဲ့ရဲသားတွေအတွက်တခြားထောက်ပံ့နေအားလုံးနီးပါးကိုဒီစစ်ကမ်းကနေတင်ပို့တာလည်းဖြစ်ပါတယ်။ ဲ့လိုအစားအသောက်နဲ့စေဝါးတွေကိုပေးဖို့အတွက်အတားအဆီးတွေဖြစ်လာခဲ့မယ်ဆိုရင်အစားအစာငတ်မခေါင်းပါမှုတွေကိုအကြီးအကျယ်ရင်ဆိုင်လာမှာကိုလည်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလှုပ်ရှားတွေကစိုးရိမ်နေကြပါတယ်။ဆော်ဒီဘက်ကတော့ဟူသီသဘုံတွေဟာဒီစိတ်ကန်းကိုအသုံးပြုပြီးတော့အီရန်ကပေးတဲ့လက်နက်အကူအညီတွေကိုယူနေတယ်လို့ဆွဆွဲပါတယ်။ဒီဆွဆွဲချက်ကိုတော့အီရန်ဘက်ကညှင်းဆို့ထားပါတယ်။ဆော်ဒီဥဆောင်တဲ့ညမောင်းတပ်ဖွဲ့တွေကသဘုံတွေကိုလေကြောင်းကနေတိုက်ခိုက်မှုအတွင်မှာစေယုံတွေပါဝင်ရဲသားတွေနေထိုင်တဲ့နေရာတွေကိုပါထိမှန်ခဲ့တာကြောင့်ယမန်နိုင်ငံကအခြေအနေတွေဟာလည်းပိုပြီးတော့ဆိုးဝါးလာနေပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးနဲ့ကာကွယ်ရေးဝင်ကြီးတို့ကတော့နှစ်ဖက်စလုံးကိုဒီလအကုံမှာအပြည့်ရကြဖို့တောင်းဆိုထားသလိုကုလသမဂ္ဂကလည်းဒီနှစ်အကုံမှာငြိမ်းချမ်းရေးဆွေးနွေးနိုင်ဖို့မျှော်လင့်နေပါတယ်ခင်ဗျာ
။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7 kHz 1683ည5.19 kHz 15565နဲ့ဒိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။တနင်္လာနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ဆက်ပြီးတော့ကြီးညာပေးနေပါတယ်။အာဆီယံဒေသကစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံကြဖို့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကတိုက်တွန်းဖိတ်ခေါ်လိုက်ပါတယ်။စင်ကာပူနိုင်ငံမှာဒီကနေ့တနင်္လာနေ့ကျင်းပတဲ့အာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုထိပ်သီးအစည်းအဝေးမင်ခွန်းနဲ့မှမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံရေးကိုဒေါအောင်ဆန်းစုကြည်အဓိကထားပြောကြားခဲ့တာပါ။မြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေလုပ်ကိုင်ရတာလွယ်ကူစေဖို့အတွက်ဘာတွေပြင်ဆင်ထားရဲဆိုတာရှင်းပြတယ်လို့မြန်မာနိုင်ငံရဲ့အားသာချက်တွေကိုလည်းအထူးအသားပေးပြောသွားပါတယ်။ဒီနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍနဲ့ဆက်ဆက်လုပ်ငန်းတွေမှာဦးစားပေးရင်းနှီးမြှုပ်နှံကြဖို့လည်းဒေါအောင်ဆန်းစုကြည်ကပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေဟာလည်းအခုနှစ်ဩဂတ်လကစတင်အသက်ဝင်နေပြီဆိုတာကိုမိန့်ခွန်းထဲမှာထည့်ပြောသွားပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တိန့်ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တဲ့ကိစ္စကြောင့်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေမလုပ်ဖို့အတွက်အနောက်နိုင်ငံတွေကိုတိုက်တွန်းမှုတွေရှိနေချိန်မှာပဲအာဆီယံနိုင်ငံတွေလာရောက်ရင်းနှီးမြှုပ်နှံကြဖို့အတွက်အာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုထိပ်သီးအစည်းအဝေးမှာဒေါအောင်ဆန်းစုကြည်ကဖိတ်ခေါ်ခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်ထဲကပဲဘယ်အိန္ဒိယချင်းအာရှနိုင်ငံအများစုပါဝင်တဲ့နိုင်ငံ၁၀နိုင်ငံနဲ့မြန်မာနိုင်ငံကြားမှာဒီရင်းနှီးမြှုပ်နှံမှုမြင့်တင်ရင်းနဲ့ကာကွယ်ရေးသဘောတူစာချုပ်ချုပ်ဆိုခဲ့ပါတယ်။ EU ဥရောပသမဂ္ဂကတော့မြန်မာနိုင်ငံနဲ့ရင်းနှီးမြှုပ်နှံမှုကာကွယ်ရေးသဘောတူညီချက်လက်မှတ်ထိုးဖို့အစီအစဉ်ကိုအခုနှစ်စန်းပိုင်းကပဲဆိုင်းငံ့ခဲ့ပါတယ်။စင်ကာပူမှာကျင်းပနေတဲ့ထိပ်သီးအစည်းအဝေးတွေကို American ဒုသမ္မတ Mike Pence, Russia သမ္မတ Vladimir Putin, တရုတ်ဝန်ကြီးချုပ် Li Keqiang,အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့တက်ရောက်ကြဖို့ရှိပါတယ်ရှင်
။အာဆီယံ၈တောင်အာရှနိုင်ငံတွေရဲ့စီးပွားရေးဆိုင်ရာဝန်ကြီးတွေဟာပထမဆုံး e-commerce သဘောတူညီချက်ကိုဒီကနေ့နိုဝင်ဘာ22ရက်နေ့မှာလက်မှတ်ရေးထိုးလိုက်ကြပါတယ်။အာဆီယံဒေသတွင်းမှာတနိုင်ငံနဲ့တနိုင်ငံကြားအင်တာနက် online ကိုအခြေခံတဲ့ e-commerce ကူးသန်းရောက်မှုလွယ်ကူချောမွေ့စေဖို့အတွက်အခုလိုသဘောတူညီခဲ့ကြတာဖြစ်ပါတယ်။ဒီသဘောတူညီမှုကိုရဖို့အတွက်အာဆီယံအဖွဲ့ဝင်နိုင်ငံတွေဟာပြီးခဲ့တဲ့ဇွန်လကစတင်ပြီးတော့ကိုကျင်ဆွေးနွေးပြောဆိုခဲ့ကြပြီးတော့အခုလိုလက်မှတ်ရေးထိုးခဲ့ကြတာပါဒါဟာအာဆီယံဖွဲ့ကြားမှာ e-commerce နဲ့ပတ်သက်ပြီးတော့ပထမဆုံးသဘောတူညီမှုလည်းဖြစ်ပါတယ်ဒါပြန်ဒီသဘောတူညီချက်က e-commerce အသုံးပြုတဲ့နေရာမှာယုံကြည်စိတ်ချတဲ့ဝန်ကျင်တစ်ခုဖြစ်ပေါ်လာအောင်မြင့်တင်ဆောင်ရွက်သွားဖို့ဖြစ်တယ်လို့လည်းစင်ကာပူနိုင်ငံရဲ့ကုန်သွယ်ရေးနဲ့စက်မှုဝန်ကြီးချန်ချွန်စင်းကလက်မှတ်ရေးထိုးပွဲအခမ်းအနားမှာပြောကြားခဲ့ပါတယ်ဒါပြန်အာဆီယံဒေသတွင်းအဖွဲ့ဝင်နိုင်ငံတွေကြားမှာပူးပေါင်းဆောင်ရွက်မှုတွေပိုပြီးတော့ဖြစ်ပေါ်လာစေဖို့အရွယ်တယ်လို့လည်းပြောပါတယ်ဒီသဘောတူညီချက်ကိုတော့အာဆီယံစီးပွားရေးအတိုင်ဝန် AEC ကောင်စီအစည်းအဝေးပြင်ပပေးပွဲမှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံပို့မယ်ဆိုရင်သူတို့ပြန်လူတဲ့ဆန္ဒနဲ့ဘေးကင်းလုံခြုံရေးဂုဏ်သိက္ခာကိုလေးစားဖို့လိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်စ်စ်စစားကဒုက္ခသည်စခန်းကိုတနင်္လာနေ့ကသွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနလူဦးရေဒုက္ခသည်နဲ့ရွှေ့ပြောင်းသွားလာမှုဆန္ဒဘျူရိုဒုလက်ထဝန်ကြီးရစ်ချတ်အော့ဘရိုက်ကပြောကြားခဲ့ပါတယ်
The conditions on the ground in the areas of potential return are not adequate to support
တွေ့မြင်ရတဲ့လက်တွေ့အခြေအနေတွေအရဒုက္ခသည်တွေပြန်နေရမယ့်နေရာမှာရေရှည်ရပ်တည်နိုင်အောင်လုံလောက်တဲ့အနေအထားမျိုးမတွေ့ရသေးဘူးလို့ American ဒုလက်ထဝန်ကြီး Albright ပြောသွားတာပါလိုအပ်တဲ့လူမှုအတိုင်းဝိုင်းကြားလူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်ကုလသမဂ္ဂနဲ့အကူအညီပေးရေးအဖွဲ့အစည်းတွေရခိုင်ပြည်နယ်နဲ့တွားရောက်နိုင်ခွင့်ကိုလည်းဒီမြမအစိုးရနဲ့အမြဲတစေဆွေးနွေးတောင်းဆိုနေတယ်လို့ဝင်းကြီး Albright ကပြောပါတယ်မြမအစိုးရကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေကြတဲ့ဒုက္ခသည်တွေကိုရိုဟင်ဂျာလို့တုံ့နှုံးတာလက်မခံပါဘူးအခုလလယ်ပိုင်းကစပြီးတော့ဒုက္ခသည်တွေကပထမဆုံးအတုပ်အဖြစ် 2,000 လောက်ကိုစပြီးလက်ခံမယ်လို့မြမဘက်ကသဘောတူထားပါတယ်ဝင်းကြီး Albright နဲ့အဖွဲ့ဟာကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်ကိုလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာတွားရောက်ခဲ့ပါတယ်အခြေအနေတွေကိုပို့ပြီးနားလည်သဘောပေါက်နိုင်အောင်တွားရောက်တဲ့လေ့လာတဲ့ဒီပုံမှန်ခီးစဉ်တစ်စိတ်တစ်ပိုင်းဖြစ်တယ် တဲ့တခါဒီဘလို့အကူအညီတွေပေးတင်တယ်လဲဆိုတာသိရအောင်လို့လူမှုအတိုင်းဝိုင်းအားလုံးကပြည်သူတွေနဲ့ပြောဆိုဆွေးနွေးဖို့တွားရောက်တာဖြစ်တဲ့အကြောင်းကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာကျင်းပမဲ့ထွေထွေရွေးကောက်ပွဲကိုရက်ရွှေဆိုင်လိုက်ပြီဖြစ်ပါတယ်။မဲဆန္ဒရှင်တွေအနေနဲ့ဒီဇင်ဘာ23ရက်နေ့အစားဒီဇင်ဘာ30ရက်နေ့မှာမဲပေးသွားမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကဒီကနေ့မှာပြောပါတယ်။တိုက်ခန့်ပါတီတွေကသူတို့ပြင်ဆင်ခြင်းပူရအောင်ရွေးကောက်ပွဲကိုရွှေဆိုင်ပြဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကတော့၃ညစက်တိုက်ဝင်ရွေးခံဖို့အတွက်ဝန်ပြိုင်မှာပါ။ဘင်္ဂလားဒေ့ရှ်အမျိုးသားပါတီ PNP ပါတီကဝါရဲတိုက်ခန့်ခေါင်းဆောင်ခလီဒဇီယာကတော့အောက်ဒီလိုက်ဆားမှုနဲ့ထောင်းနှံဆဲနဲ့ကြောက်ခံနေရပြီးတော့သူမကိုထောက်ခံသူတွေကတော့ဒါဟာနိုင်ငံရေးရာပြစ်ဒဏ်ချခဲ့တာလို့ဆိုပါတယ်။သူမဟာမိဘမဲ့ကလေးကြီးဟာအတွက်ပြပကပေးတဲ့ရမုံငွေတွေကိုအလွဲသုံးစားလုပ်မှုဆွဲချက်နဲ့တရားရုံးကပြီးခဲ့တဲ့ဖေဖော်ဝါရီလမှာထောင်ဒဏ်ချမှတ်ခဲ့တာပါပြီးခဲ့တဲ့မေလတုန်းကတော့ဇီယာကိုတရားရုံးချုပ်ကဒီမှုနဲ့ပတ်သက်ပြီးအာမခံပေးခဲ့ပေမဲ့တခြားအကြမ်းဖက်မှုနဲ့ဆက်နွယ်တဲ့အမှုတွေနဲ့ဆက်လက်ဖမ်းဆီးထားပါတယ်လွန်ခဲ့တဲ့မေလတွင် BNP ပါတီကိုထောက်ခံသူတွေထောင်ထဲချီဖမ်းဆီးခံခဲ့ရပြီးအများစုကတော့နိုင်ငံရေးအကြမ်းဖက်မှုတွေဆွဲချက်တွေနဲ့ဖမ်းခံခဲ့ရတာဖြစ်ပါတယ်ဇီယာဦးဆောင်တဲ့ BNP ပါတီနဲ့လက်ရှိဝန်ကြီးချုပ်ရှိတ်ခါစီနာဦးဆောင်တဲ့အဝါမီလိဂ်ပါတီတို့ဟာအစိုးရကိုတလဲစီဦးဆောင်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ
အရှိတောင်အရှာတဝန်းဒီနှစ်ထဲဖမ်းမိတဲ့စိတ်ကြွဆေးပြားအရေးအတွက်ရမြန်မာနိုင်ငံကနေပြီးတော့ methamphetamine စိတ်ကြွဆေးပြားထုတ်လုပ်မှုဟာနောက်ထပ်စံချိန်တင်များတယ်လို့ရည်ညွှန်းပြသနေပါတယ်ရှင
်
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုမဆူမြတ်မွန်နဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်အာဆီယံဒေသကစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မြန်မာနိုင်ငံမှာလာပြီးတော့ယင်းနှိမ့်နှံကြဖို့တောအောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်စင်ကာပူနိုင်ငံမှာဒီကနေ့ကျင်းပတဲ့အာဆီယံစီးပွားရေးနဲ့ယင်းနှိမ့်နှံမှုထိပ်သီးအစည်းအဝေး ABIS 2018မှာပြောတဲ့မိန့်ခွန်းထဲတောအောင်ဆန်းစုကြည်ကအဲ့ဒီလိုတိုက်တွန်းပြောဆိုသွားတာပါဒီအကြောင်းအပြည့်စုံကိုတော့ VOA ရန်ကုန်သတင်းထောက်မမေခါကသတင်းပေးပို့ထားပါတယ
်အာဆီယံထိပ်သီးအစည်းအဝေးအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးအစည်းအဝေးတွေကိုတက်ဖို့စင်ကာပူနိုင်ငံမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောအောင်ဆန်းစုကြည်ဟာရောက်ရောက်ချင်းနေမှာပဲအာဆီယံစီးပွားရေးနဲ့ယင်းနှိမ့်နှံမှုဆိုင်ရာထိပ်သီးအစည်းအဝေးမှာစီးပွားရေးနဲ့ယင်းနှိမ့်နှံမှုဆိုင်ရာကိစ္စရပ်တွေကိုအကြေတဝင့်ပြောဆိုသွားခဲ့တာပါမြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေလုပ်ကိုင်ရတာလွယ်ကူစေဖို့ဘာတွေလုပ်ထားသလဲဆိုတာရှင်းပြခဲ့သလိုမြန်မာနိုင်ငံရဲ့အားနည်းချက်တွေကိုလည်းအထူးဖော်ပြပြောဆိုပြီးယင်းနှိမ့်နှံကြဖို့တိုက်တွန်းသွားပါတယ
် I would like to take this opportunity to welcome our ASEAN friends to invest in Myanmar
ကျမတို့ရဲ့ ASEAN ဒေသမိတ်ဆွေတွေအနေနဲ့မြန်မာနိုင်ငံမှာလာပြီးယင်းနှိမ့်နှံကြဖို့အခုရတဲ့အခွင့်အရေးကိုအသုံးပြုပြီးဖိတ်ခေါ်ချင်ပါတယ်ကျမတို့အတွက်ဦးစားပေးလုပ်ငန်းကဏ္ဍတွေမှာယင်းနှိမ့်နှံဖို့ဖြစ်ပေမဲ့အဲ့ဒီကဏ္ဍတွေဟာလူကြီးမင်းတို့အတွက်လည်းဦးစားပေးကဏ္ဍတွေဖြစ်လိမ့်မယ်လို့ကျမယူဆပါတယ်လူကြီးမင်းတို့အတွက်လည်းအကျိုးမြတ်ရစေမယ့်ကဏ္ဍမျိုးတွေလည်းဖြစ်ပါတယ်လို့ဒေါန်ဆန်းစုကြည်ကပြောသွားတာပါယင်းနှိမ့်နှံကြဖို့တိုက်တွန်းတဲ့ဦးစားပေးကုမ္ပဏီတစ်ခုအဖြစ်အထူးဖော်ပြပြောဆိုသွားတာကတော့စိုက်ပျိုးရေးကဏ္ဍနဲ့ဆက်ဆက်လုပ်ငန်းတွေမှာဖြစ်ပါတယ်ဒီထိပ်သီးအစည်းအဝေးပွဲမှာအမေရိကန်ကတရုတ်နိုင်ငံဘက်ကပါပါလာမှာမို့နိုင်ငံရဲ့စီးပွားရေးနဲ့ပတ်သက်တဲ့တိုးတက်မှုတစ်ခုခုဖြစ်လာနိုင်မလားလို့မျှော်လင့်ချက်တွေလည်းရှိနေပါတယ်။နိုင်ငံရေးလေလာတုံ့တက်သူတဦးဖြစ်တဲ့ဒေါက်တာခင်မောင်ညိုကအခုလိုနိုင်ငံတကာခေါင်းဆောင်တွေနဲ့တွေ့ဆုံဖို့လုပ်လာတာကကောင်းတဲ့အလားအလာတစ်ခုဖြစ်ပြီးအမြင်မရှင်းဖြစ်နေတဲ့ရခိုင်အရေးကိုအတိုင်ပင်ခံအနေနဲ့အကောင်းဆုံးရှင်းပြသွားနိုင်လိမ့်မယ်လို့တုံ့တက်သွားပါတယ်
။ဒေါက်တာဆန်းကြီးကဒီနေရာမှာတော့သူရဲ့ပြောဆိုနိုင်တဲ့အပြောရောဆိုခွင့်ခွင့်လန်းကိုသူတုံးချပြီးတော့သူပြောမယ်သူတက်ရိုက်ဖြစ်ဆုံးတော့ဒါကတော့ပမာပြီးအခြေအနေကဒီတိုင်းပါပဲဆိုတော့ဒီဘာကနားလည်အောင်သူပြောနိုင်တဲ့လာမယ်ဖြစ်တဲ့အတွက်ပမာပြီးအခြေအနေကတော့အများကြီးကောင်းအောင်ပဲဥရောပကအမေရိကန်အင်္ဂလန်တို့ကလည်းပမာကိုပိုးတော့နားလည်သွားမှလို့ကျွန်တော်ယုံကြည်တယ်ဒါကြောင့်ကောင်းမွန်တဲ့အခြေအနေတစ်ခုရရှိမယ်လို့ဒီဆွေးနွေးပွဲကကြမယ်လို့ဆရာယုံကြည်ပါတယ်
စီးပွားရေးလေလာတုံ့တက်သူဦးမင်းခင်ကတော့စီးပွားရေးနဲ့ပတ်သက်ပြီးမျှော်လင့်ချက်လားလာကောင်းတွေရလာမယ်လို့မျှော်လင့်လျက်ရှိပါတယ်
။ဆက်လုပ်တဲ့ကောင်းတဲ့လားလာဖြစ်လာနိုင်တယ်လို့မျှော်လင့်နေပြီးစီးပွားရေးနိုင်ငံရေးအခြေအနေရှာကြည့်လို့ဧကရာလည်းလည်းပို့ပြီးတော့အရင်နဲ့ဆိုင်ဆုံးရှာလာတယ်လို့ဒီနေရာလေသွားတာတွေ့တာအဲ engage လုပ်တာပေါ့နော်ဒီစီးမီရာတွေကကောင်းတဲ့လုပ်ငန်းနဲ့ကျွန်တော်ဖြစ်စေတယ်ကျွန်တော်တို့ဒါအခုဖြစ်လာတယ်ဆိုတော့အရင်ရောပါတို့အရုပ်အနောက်နိုင်ငံတွေနဲ့ ်မရှိရခိုင်အရေးချက်သေးလို့ဟာမျိုးကြီးနဲ့ဒီဝါရီကနေရွေးချင်ဆိုင်နေရတော့ဒါကိုပြန်ချိန်ကြချင်ကြီးပေါ့နော်ရှင်းလေးကလေးကိုယ်တိုင်ပြောတယ်ဆိုရင်တော့ဟိုကောင်းတဲ့အကျိုးကျေးဇူးရှိတယ်လို့တော့ပြောလို့ဒီဝါရီနဲ့ဒီဝါရီနဲ့ဦးရတဲ့နိုင်ငံကြီးပဲကိုသုံးပေါင်းတော့ကိုယ်တိုင်ဟိုအရင်ဆိုင်လာနေစီလက္ခဏာလေးတော့ချုပ်ရဲလို့ကောင်းပါတယ်
စင်ကာပူထိပ်သီးအစည်းအဝေးတွေကိုအာဆီယံ10နိုင်ငံခေါင်းဆောင်တွေနဲ့အတူအမေရိကန်ဒုသမ္မတမိုက်ပန့်ရုရှားသမ္မတဗလာဒီမီယာပူတင်တရုတ်ဝန်ကြီးချုပ်လီကေချန်အိန္ဒိယဝန်ကြီးချုပ်နေရင်ဒရာမိုဒီနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ကတက်ရောက်လာကြမယ်လို့မျှော်လင့်ထားကြပါတယ်ရှင်
။မမေခသတင်းပေးပို့သွားတာပါ VOA မြန်မာပိုင်းကနေတနင်္လာနေ့ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့မြန်မာနိုင်ငံမှာဝန်ကြီးဌာနတဲ့တခုဖွဲ့စည်းမဲ့သတင်းပဲဆက်ရအောင်ပါနိုင်ငံတွင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုတိုးတက်လာစေဖို့ရည်ရွယ်ပြီးဝန်ကြီးဌာနတဲ့တခုဖွဲ့စည်းဖို့အစိုးရကပြင်ဆင်ဆောင်ရွက်နေပါတယ်။သုံးသပ်သူတွေကတော့တီလိုဝန်ကြီးဌာနတဲ့တခုဖွဲ့စည်းတာထက်မူလရှိပြီးသားစီးပွားကုန်သွယ်မှုနဲ့ဆိုင်တဲ့ဝန်ကြီးဌာနတွေကိုအားဖြည့်ပြီးတော့ရင်းနှီးမြှုပ်နှံမှုဆိုင်ရာနှီးဥပဒေတစ်ပိုင်းကိုပြင်ဆင်ဖို့လိုမယ်လို့ထောက်ပြနေပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းထောက်ကိုကောင်းစာဟင်းကပြောပြပါလိမ့်မယ်။
ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနဆိုပြီးဝန်ကြီးဌာနအသစ်ခုဖွဲ့စည်းဖို့ဒီကနေ့ကျင်းပတဲ့ပြောင်းစုလွှတ်တော်မှာအစိုးရကအဆိုတည်သွင်းခဲ့ပါတယ်။နိုင်ငံတော်နဲ့ပြည်သူများအတွက်လိုအပ်ချက်ကိုဖြည့်ဆည်းပြီးစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုများကိုအစွမ်းကုန်မြှင့်တင်နိုင်ရန်အတွက်ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနကိုဖြည့်ဆွက်ဖွဲ့စည်းနိုင်ရေးနိုင်ငံတော်သမ္မတကတာဝန်ပေးအပ်တဲ့ပြောင်းစုရှိနေချုပ်ဦးထွန်းဦးကဒီကနေ့ကျင်းပတဲ့ပြောင်းစုလွှတ်တော်မှာအခုလိုတင်ပြလိုက်တာပါ
။နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးစီးပွားအလို့ကသဘာဝပတ်ဝန်းကျင်နဲ့လူမှုပတ်ဝန်းကျင်ကိုထိခိုက်မှုမရှိစေတဲ့တာဝန်ယူမှုရှိတဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေဖွံ့ဖြိုးတိုးတက်စေဖို့အတွက်၎င်းပြည်ထောင်စုအစိုးရအဖွဲ့မှရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနကိုဖြည့်ဆွက်ဖွဲ့စည်းရန်လိုအပ်လျက်ရှိတဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်202ပါပြဋ္ဌာန်းချက်နဲ့အညီပြည်ထောင်စုလွှတ်တော်ရဲ့သဘောတူညီချက်ဖြင့်ခွင့်ပြုပေးနိုင်ပါရန်ရှင်းလင်းတင်ပြပါရစေခင်ဗျာ
နိုင်ငံရေးလေးတာသုံးသက်သူဒေါက်တာရေမျိုးသိန်းကစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုတွေမြင့်တင်မှုအတွက်လိုအပ်လို့ရှိရင်အခုလိုဝန်ကြီးဌာနအသစ်ခုထပ်မံဖွဲ့စည်းတာကိုလက်ခံပါတယ်။ဒါပေမဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်လာဖို့ဒီလိုဆောင်ရွက်ချက်တွေမလုံလောက်ပဲနိုင်ငံရေးမှာရင်းနှီးမြှုပ်နှံမှုတွေလာခြင်းလောက်တဲ့ပြည်စင်ဆောင်ရွက်မှုတွေလုပ်ဖို့လိုတယ်လို့ထောက်ပြပါတယ်
။ဒီလိုအပ်ရင်တော့ဒါဝန်ကြီးဌာနတစ်ခုကိုတော့အသစ်တိုးချဲ့ပြီးဖွဲ့စည်းဖို့တော့တင့်တယ်လို့မြင်တယ်။တော့ဒီဝန်ကြီးဌာနဟာတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုတော့အရှိန်အဟုန်နဲ့မြင့်တင်မဲ့တော့နိုင်ငံတကာနဲ့စီးပွားရေးဆက်ဆံမှုနဲ့ပတ်သက်ပြီးတော့ဗျူဟာမြောက်ဆောင်ရွက်နိုင်မဲ့ဝန်ကြီးဌာနတစ်ခုဖြစ်လာမယ်ဆိုရင်တော့ဒါဟိုအရေးကြီးတဲ့ခြေလှမ်းတရားလို့ပြောလို့ရတယ်။နောက်တစ်ဖက်ကပြန်ပြီးစဉ်းစားကြည့်မယ်ဆိုရင်တော့ဥပမာဟိုဘယ်လိုပြောမလဲဟိုဟို investor friendly environmentinvestor friendly environment လို့မျိုးကိုဖန်တီးဖို့လိုအပ်တယ်။တဘောကနိုင်ငံခြားရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်နိုင်မဲ့နော်နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေကိုအာမခံချက်ပေးနိုင်မဲ့နော်နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေကိုမလုံးပေးနိုင်မဲ့နော်ပဝန်းကျင်တစ်ခုကိုပြည်တွင်းမှာနော်ဥပဒေနည်းဥပဒေလုံထုံးလုံးကြီးတွေနဲ့အညီနော်တည်ဆောက်နိုင်မှသာလျှင်နော်နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေရဲ့စိတ်ဝင်စားမှုကိုမြင့်တင်နိုင်တယ်လို့မြင်တယ်
။ပြည်ပနိုင်ငံတွေကို73စီတင်ဖို့ရောင်းချသူလုပ်ငန်းရှင်တဦးဖြစ်တဲ့ကိုရဲကျော်စင်ကတော့တိုင်းပြည်ကိုလည်းအကျိုးရှိရင်းနှီးမြှုပ်နှံသူတွေကိုလည်းအကာအကွယ်ပေးမဲ့နည်းဥတွေရေးဆွဲဖို့အရေးကြီးတယ်လို့မြင်ပါတယ်
။ဥတွေဘိုင်းဆိုင်ရာဘာညာကိုအဲ့တော့တေချာလေးလုပ်တင်တယ်တော့ငါမြင်တယ်။ကိုလိုဒီ local ကိုကာကွယ်ပေးမယ်။ local ကိုလည်းကာကွယ်ပေးရမယ်။ဒီဝင်လာမဲ့ foreign FDI ကိုလည်းဝင်လာကြအောင်ဆွဲဆောင်နိုင်မဲ့ဥပဒေတစ်ခုလုပ်ပေးလေ။အော်ဒီလိုစဉ်လို့ကိုထင်တယ်အခုအပ်ပြိုင်နေရစဉ်းစားမယ်နော်မြန်မာနိုင်ငံမှာမတို့ဒီ intellectual property အဲ့လိုမျိုးဟာမသိအများကြီးပဲကွာလူတွေဟာအများကြီးပဲမရဲဘူးကွာအခုသာအပ်ပြိုင်နေရဆိုမြန်မာနိုင်ငံမှာဝင်ပြီးရင်းနှီးမြှုပ်နှံဖို့လုံးဝမရဲဘူးဘာမှမသိကြသေးလို့သူတို့ဘက်ကနေလည်းစဉ်းစားကြည့်သူတို့လုံးဝလာပြီးရင်းနှီးမြှုပ်နှံဖို့လုံးဝမရဲဘူးအဲ့လိုသူတို့မရဲတဲ့ဟာတွေရဲသူတို့ရဲကြီးဝင်အောင်သူတို့ဂရီပေးရမလုပ်ပေးရမှာ
ခုအသက်ဖွဲ့မဲ့ဝန်ကြီးဌာနနဲ့ပတ်သက်လို့အစိုးရရဲ့အဆိုပြုချက်အပေါ်မှာနိုဝင်ဘာလ15ရက်နေ့မှာလွတ်တော်မှာဆွေးနွေးမှာဖြစ်ပါတယ်။ဒါပေမဲ့ NLD ပါတီကပဲအများစုရှိနေတဲ့လွတ်တော်ထဲမှာအစိုးရအဆိုပြုချက်အပေါ်ပြင်းထန်တဲ့အတိုက်အခံလုပ်တာတော့ကြုံရမဲ့သဘောမရှိပါဘူး။ NLD ပါတီအစိုးရဖွဲ့ခါစားကတော့ အစိုးရအသုံးစင်ရှောက်ချနိုင်အောင်လို့ဆိုပြီးဝင်ကြီးနည်းနည်းနဲ့အစိုးရဖွဲ့ကိုပြင်ခဲ့ပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာဝင်ကြီးဌာနအချို့တိုးချက်လာခဲ့တယ်လို့အရင်ကမခံပဲတားခဲ့တဲ့ဝင်ကြီးနေရာတွေပါပြန်ခက်အပ်ခဲ့တာဖြစ်ပါတယ်။အခုလက်ရှိမှာတော့ပြည်သူ့သမ္မတမြန်မာနိုင်ငံတော်ပြည်သူ့အစိုးရအဖွဲ့ကိုဝင်ကြီး24ခုဖြင့်ဖွဲ့စည်းထားပြီးပြည်သူ့ဝင်ကြီး23ဦးဒုတိယဝင်ကြီး20ဦးတို့ရှိပါတယ်။
ရရှိမြခင်တဖက်နိုင်ငံကိုရောက်သွားတဲ့ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေအခုဒီနိုဝင်ဘာလ15ရက်နေ့မှာစတင်မှာဖြစ်ပါတယ်ကုလသမဂ္ဂဘက်ကတော့ရိုဟင်ဂျာဒုက္ခသည်တွေပြန်ရေးမဖြစ်နိုင်သေးဘူးလို့ပြောပေမဲ့အခုစစ်ဆင်ထားတဲ့ဒုက္ခသည်2000နေရာပြန်ရေးမှာဘလောက်ထိချေချောမှုဝေးရှိမလဲဒေသအတွင်းနှစ်ဖက်လူမှုတိုင်ဝမ်ကြားတာဟဆတာဖြစ်ဖြစ်နေနိုင်အောင်လို့ဘလောက်ထိစီမံထားနိုင်တယ်လဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမြင်များလူရဲ့တော်ရရှိနေအနေနဲ့ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒက်လီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုဆွေးနွေးလူတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822994ဖြစ်ပြီးတော့ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်များကြမယ်တော်ရရှိနေကိုကျေးဇူးပါတယ်ခင်ဗျာ။
မြန်မာပိုင်းရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေနေ့ညတွေမှာအသစ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ပြန်အင်္ဂါနေ့ည9:00နာရီတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မဖက်အလဲပေးချင်ပါတယ်။ပြင်သစ်နိုင်ငံပဲရစ်မြို့မှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ပထမကမ္ဘာစစ်ပွဲပြီးဆုံးခြင်းနှစ်တရာပြည့်အခမ်းအနားကိုသမ္မတဒေါ်နယ်ထရမ့်တက်ရောက်ခဲ့ပါတယ်။ပဲရစ်မြို့မှာကျင်းပခဲ့တဲ့အဲ့ဒီစစ်ပွဲငြိမ်းချမ်းအခမ်းအနားကိုနိုင်ငံပေါင်း80ကခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြတာပါ။သမ္မတထရမ့်ဟာအမေရိကန်ပြည်ထောင်စုကိုမပြန်ခင်ပဲရစ်မြို့ဆင်ခြင်ပုံးမှာရှိတဲ့အမေရိကန်စစ်သင်္ကြန်ကိုတွားရောက်ပြီးကြာဆုံးစစ်တီတွေကိုအလေးပြုခဲ့ပါတယ်။သမ္မတထရမ့်ရဲ့ခီးစင်မှာအငင်းပွားပွဲဖြစ်ရတဲ့ချို့နဲ့ရင်ဆိုင်ခဲ့ရတဲ့အကြောင်း VOA သတင်းထောက်ဇလာတီစာဟုတ်သတင်းပေးပို့ထားတာကိုတော်ခင်ဆိုဝင်းကဆက်ပြီးပြောပြထားပါတယ်ရှင်
။ကောင်းပါပြီရှင်။ပဲရစ်မြို့နောက်ဖက်မှာရှိတဲ့အမေရိကန်စစ်တင်းကြိုင်းကိုသမ္မတထရမ့်မနေ့ကတနင်္ဂနွေနေ့ကတက်ရောက်ပြီးတော့ကမ္ဘာစစ်ပွဲကြီးတွေမှာကြာဆုံးခဲ့တဲ့အမေရိကန်စစ်သည်တွေကိုအလေးပြုရင်းအခုလိုပြောဆိုလိုက်ပါတယ
် Each of these marble crosses and stars of David marks the life of an American warrior
ဒီ David Jane နဲ့စကြင်ကြောက်လဝါကတ်တိုင်တင်ဂေတာတစ်ခုချင်းစီဟာကြာဆုံးခဲ့တဲ့အမေရိကန်စစ်သည်တွေကိုကိုးစားပြုပါတယ်သူတို့တွေဟာမိသားစုဖျားသခင်နဲ့လွတ်မြောက်မှုအတွက်ပေးဆက်ခဲ့ကြတဲ့အမေရိကန်စစ်သူကြီးမဟာတရေကောင်းနေဖြစ်ပါတယ်။မိုးရွာထဲမှာမိုးသီးတွေ၊စီးနှင်းတွေ၊ရွှွနှုံတွေ၊အစိမ့်ငွေတွေ၊ကြီးဆိုင်တွေနဲ့မော်တာပြည့်တဲ့ဒဏ်တွေကိုကြံ့ကြံ့ခံရင်းအောင်ပွဲခံနိုင်မှုတန်းစီပြီးချီတက်ခဲ့ကြတာပါ
။တမရထရမ့်ဟာစနေနေ့ကမိုးလေဝသအခြေအနေမကောင်းလို့ပြင်သစ်နိုင်ငံမှာရှိတဲ့အမေရိကန်စစ်သင်းကြီးနောက်တစ်ခုကိုမသွားရောက်ဖဲဖျက်သိမ်းခဲ့တဲ့အတွက်အကြီးအကျယ်ဝေဖန်ခံခဲ့ရပါတယ်။ပထမကမ္ဘာစစ်မှာကြဆုံးခဲ့တဲ့တန်းနဲ့ချီတေဆုံးခဲ့ရသူတွေကိုဂုံးပြူဆောက်လုပ်ထားတဲ့ပဲရစ်မြို့ရဲ့အထင်ကြီးရ Arc de Triomphe ဆိုတဲ့အောင်ပွဲခံအထိမ်းအမှတ်ပေါင်းမိုးတံမုတ်ခုံးနားမှာနိုင်ငံကောင်းဆောင်တွေမနေ့ကတက်ရောက်ဂုံးပြူခဲ့ကြရမှာအင်ရှင်ပြင်သစ်သမ္မတ Emmanuel Macron ကအခုလိုပြောဆိုလိုက်ပါတယ
် Ne peut être celle de la rancœur d'un peuple
The lesson of the Great War cannot be that of
လူတွေကြောင့်မှရှိခဲ့တဲ့အာဃာတတွေဟာကမ္ဘာစစ်ပွဲကြီးအတွက်သင်ခန်းစာမဖြစ်နိုင်ဘူးလို့အတိတ်ကလည်းမမေ့သင့်ပါဘူးဘာရီလူကနေတယ်လဲဆိုတာနဲ့အနာဂတ်အတွက်စဉ်းစားဖို့အလေးနဲ့ထထဲဝင်ဝင်လိုက်နာကျင့်သုံးရမှာဖြစ်ပါတယ်
။ပြင်သစ်သမ္မတမာခရွန်ကဥရောပအနေနဲ့တရုတ်ရုရှားနဲ့အမေရိကန်ရဲ့ရန်ကနေကာကွယ်ပေးဖို့ကိုပိုင်စစ်တပ်ဖွဲ့စည်းဖို့လိုအပ်နေပြီလို့ပြောဆိုလိုက်ပြီးတဲ့နောက်ပိုင်းဒီတခါသမ္မတထရမ့်နဲ့ပြန်လည်တွေ့ဆုံရမှာအရင်တခါလောက်ရင်းရင်းနှီးနှီးမဆက်ဆံတော့ပါဘူး။သမ္မတထရမ့်ကတော့သမ္မတမာခရွန်ဒီလိုပြောလိုက်တာဟာစော်ကားလိုက်တာပဲလို့ပြောဆိုလိုက်ပါတယ်။ဒါပေမဲ့ရုရှားသမ္မတပူတင်ကတော့အေးအေးဆေးဆေးပဲတုံ့ပြန်လိုက်ပါတယ
်
။ I think this process is positive on the whole.
ဒီလုပ်ငန်းစဉ်ကကမ္ဘာကြီးရဲ့မတူတဲ့အမြင်အမျိုးမျိုးရှိတဲ့သဘာဝကိုပို့ပြီးခိုင်မောင်းအားလုံးခြုံပြီးရှုမြင်တဲ့အတွက်အပြည့်အစုံဆောင်တယ်လို့ကျွန်တော်ယူဆပါတယ်။ဒါကြောင့်ပြင်းစစ်နဲ့ကျွန်တော်တို့ရဲ့ရည်တည်ချက်ကတိုက်ဆိုင်တယ်လို့ပြောလို့ရပါတယ
်။နောက်ပိုင်းမှာတော့သမ္မတထရမ့်နဲ့သမ္မတမာခရွန်တို့ဟာဥရောပကိုခိုင်မာစေလိုတယ်လို့ပြောကြပါတယ်။ပြင်းစစ်သမ္မတမာခရွန်က CNN ရုပ်သံနဲ့တနင်္ဂနွေနေ့ကတွေ့ဆုံမေးမြန်းခန်းမှာအခုလိုပြောပါတယ်
။ What I don't want to see is European countries increasing the budget in defense
ဘယ်လိုလဲပြောရမယ်ဆိုရင်အမေရိကန်ကနေလက်နက်တွေနဲ့တခြားပစ္စည်းတွေဝယ်ဖို့ဥရောပနိုင်ငံတွေအနေနဲ့ကာကွယ်ရေးအသုံးစရိတ်တွေတိုးတုံးရတာတွေမဖြစ်စေချင်ပါဘူး။ဗ ဘတ်ဂျက်အသုံးစရိတ်တွေကိုတွန်းရတာနဲ့အမျှကျွန်တော်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့သဘောအလျောက်ချုပ်ချာအာဏာပိုင်ဆိုင်မှုတွေပိုတိုးလာလိမ့်မယ်လို့ကျွန်တော်ယူဆပါတယ်
။တနင်္ဂနွေနေ့မွန်းလယ်ပိုင်းမှာတော့ပြင်သစ်သမ္မတကနိုင်ငံခေါင်းဆောင်60ရက်မနေ့ပါဝင်တဲ့ငြိမ်းချမ်းရေးညီလာခံတရက်ကိုဥဆောင်ကျင်းပခဲ့ပါတယ်။မိုးဆက်မပြတ်ရွာနေတဲ့ကြားကစစ်ဆန့်ကျင်ရေးဆန္ဒပြပွဲမှာလူအတော်များများပါဝင်ဆင်နွှဲခဲ့ကြပါတယ်။Adrian ဆိုသူစစ်ဆန့်ကျင်ရေးသမားကတော့စစ်ပွဲတွေရပ်ဖို့အခုလိုတောင်းဆိုပါတယ်တဲ့
Le but de cette manifestation est qu'il y a un but atteint.
The goal of this demonstration is that it should not just be
accepted. ဒီစံနာပြပွဲရည်ရွယ်ချက်ကတော့သမ္မတ Macron အနေနဲ့ Trump, Putin နဲ့ Israel ဝန်ကြီးချုပ် Netanyahu တို့ကိုဒီကိုလာဖို့မဖိတ်သိမ်ဘူးဆိုတာကိုထုတ်ဖော်ဖို့ပဲဖြစ်ပါတယ်တဲ့။သမ္မတ Macron ကတကယ်တော့ Paris မှာငြိမ်းချမ်းရေးညီလာခံလုပ်မယ်လို့မပြောသင့်ဘူးပေါ့ဗျာ။အခုဟာကငြိမ်းချမ်းရေးထိပ်သီးညီလာခံမဟုတ်ဘဲစစ်တိုက်မဲ့ထိပ်သီးညီလာခံဖြစ်နေလို့ပါပဲလို့ပြောဆိုသွားတာပါ။Paris မြို့မှာကမ္ဘာကောင်းဆောင်တွေရဲ့ငြိမ်းချမ်းရေးညီလာခံစတင်ချိန်မှာပဲသမ္မတ Trump ဟာ American ပြည်ထောင်စုကိုပြန်လာခဲ့တာဖြစ်ပါတယ်ရှင်
။ Token ဆိုဝင်တင်ပြသွားတော့ပါရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း Radio အစီအစဉ်ပြီးပြီချင်မှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ 9:00 ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။ Asia Set 7ကျူတူကနေဖန်ယူကြည့်ရှုနိုင်တယ်လို့ VOA ရဲ့ Internet စာမျက်နှာ burmese.voanews.com ကရော VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News တို့ကပါတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့ကြန့်ရှင်နေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုမဆုမြမွန်ကပြောပြပေးပါအောင်
။အာဆီယံဒေသကစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံကြဖို့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ကတိုက်တွန်းဖိတ်ခေါ်လိုက်ပါတယ်။စင်ကာပူနိုင်ငံမှာဒီကနေ့ကျင်းပတဲ့အာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုထိပ်သီးအစည်းအဝေး ABIS 2018မိန့်ခွန်းထဲမှာမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံကြရေးကိုဒေါက်တာဆန်းစုကြည်အဓိကပြောခဲ့တာပါ။ဒီစီးပွားရေးလုပ်ငန်းတွေလုပ်ကင်ရတာလွယ်ကူစေဖို့အတွက်ဘာတွေပြင်ဆင်ထားတယ်ဆိုတာရှင်းပြတယ်လို့ဒီအသာချက်တွေကိုလည်းအထူးအသားပေးပြောသွားပါတယ်မြန်မာနိုင်ငံစိုက်ပျိုးရေးကဏ္ဍနဲ့ဆက်ဆက်လုပ်ငန်းတွေမှာဦးစားပေးရင်းနှီးမြှုပ်နှံကြဖို့လည်းဒေါက်တာဆန်းစုကြည်ကပြောကြားသွားခဲ့ပါတယ်အာဆီယံအရှေ့တောင်အာရှနိုင်ငံတွေရဲ့စီးပွားရေးဆိုင်ရာဝန်ကြီးတွေဟာပထမဆုံး e-commerce သဘောတူညီချက်ကိုဒီကနေ့လက်မှတ်ထိုးလိုက်ကြပါတယ်။အာဆီယံဒေသတွေမှာတနိုင်ငံနဲ့တနိုင်ငံကြားအင်တာနက်အွန်လိုင်းကိုအခြေခံတဲ့ e-commerce ကူးသန်းရောင်းဝယ်မှုလွယ်ကူချောမွေ့စေဖို့အတွက်အခုလိုမျိုးသဘောတူညီခဲ့ကြတာပါ။ဒီသဘောတူညီမှုရဖို့အတွက်အာဆီယံနိုင်ငံတွေကြားမှာလွန်ခဲ့တဲ့ဇွန်လတွေကစတင်ပြီးတော့၉ချိန်ဆွေးနွေးပြောဆိုခဲ့ကြတာဖြစ်ပါတယ်။အခုလိုလက်မှတ်ထိုးနိုင်ခဲ့တာပါဒါဟာအာဆီယံအဖွဲ့ကြားမှာ e-commerce နဲ့ပတ်သက်ပြီးတော့လည်းပထမဆုံးသဘောတူညီမှုဖြစ်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ပို့မယ်ဆိုရင်သူတို့ပြန်လို့တဲ့စင်တာနဲ့ဘေးကင်းလုံခြုံရေးဂုဏ်သိက္ခာကိုလေးစားဖို့လိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazaar ကဒုက္ခသည်စခန်းကိုတင်းကနွေနေ့တုန်းကတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားဝင်ကြီးဌာနလူဦးရေဒုက္ခသည်နဲ့ရွှေပြောင်းသွားလာမှုဆိုင်ရာဘယူရိုဒုလက်ထဝန်ကြီး Richard Albright ကပြောကြားခဲ့ပါတယ်။တွေးမြင်ရတဲ့လက်တွေ့အခြေအနေတွေအရဒုက္ခသည်တွေပြန်နေရမယ့်နေရာမှာရေရှည်ရပ်တည်နိုင်အောင်လို့လုံလောက်တဲ့အနေအထားမျိုးမတွေ့ရသေးဘူးလို့သူကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာတော်မီတွေအရှင်ပြင်းပြင်းဆက်လက်လောင်ကျွမ်းနေပါတယ်။ဒီလူ30ထက်မနည်းသေဆုံးခဲ့တဲ့တော်မီကိုမငြိမ့်သက်နိုင်သေးပဲပြင်းထန်တဲ့လေတိုက်နှုန်းနဲ့6တွေးတဲ့ရာသီဥတုကြောင့်အခြေအနေဟာပိုပြီးတော့စိုးစေပါတယ်သေဆုံးသူ30ထက်မနည်းရှိပြီးတော့ကြဲကြဲပြန့်ပြန့်မီးလောင်ပြကျနေတဲ့နေရာတွေစီကိုကယ်ဆယ်ရေးတွေရောက်ရှိစစ်ဆေးနေတာနဲ့အတူနောက်ထပ်သေဆုံးသူအရေအတွက်လည်းတိုးနိုင်ပါတယ်ရှင်
တဲ့ရင်အချင်းချုပ်ကိုမဆုမြမုံကကြေညာပေးခဲ့တော့ပါဒီညနေအစီအစဉ်ထုတ်လို့ရင်မကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Cardis Finance ဖြစ်ပါတယ် VOA American အတန်ညာပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ25 30နဲ့51နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးသွားအောင်ပါပါဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမရှင်လမ်းပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနင်္ဂလာပါ
This program has come to you from the Voice of America, Washington. From Washington, this is VOA.